ဂျပန်နိုင်ငံမှာကိုလွန်ခွင့်လျှောက်ထားတဲ့မြန်မာအမျိုးသားဘောလုံးအသင်းကအာဂဒသမားပြည်ချံအောင်ကိစ္စအတွက်ဂျပန်အစိုးရအနေနဲ့တင့်တော်တဲ့ဆုံးဖြတ်ချက်ချမှတ်ဆောင်ရွက်သွားမယ်လို့ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ကတ်ဆူနိုဘူကာတိုကကြာသပတေးနေ့မှာပြောပါတယ
်5月28日出入国管理庁において現に日本に滞在するミャンマー人で、
မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လက်ရှိအခြေအနေတွေကြောင့်ဂျပန်နိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေအတွက်နေထိုင်ခွင့်တက်တန်းထိုးပေးဖို့ဂျပန်လူဝင်မှုကြီးကြပ်ရေးဌာနကမေလ21ရက်နေ့မှာဆုံးဖြတ်ချက်ချထားပြီးဖြစ်ပါတယ်။ဒါကြောင့်ဂျပန်နိုင်ငံမှာခေါလုံခွင့်လျှောက်ထားတဲ့ဘောလုံးသမားရဲ့ဆန္ဒကိုထည့်သွင်းစဉ်းစားပြီးတင့်တော်တဲ့ဆုံးဖြတ်ချက်ကိုချသွားပါမယ်လို့အစိုးရအဖွဲ့အတွင်းဝန်ချုပ်ကတ်ဆူနိုဘူကာတိုကဂျပန်လိုပြောသားတာပါ။အသက်28နှစ်အရွယ်ဂိုသမားကိုပြည်ရှံအောင်ဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့အနေနဲ့ဘောလုံးပွဲအတွင်းလက်သုံးချောင်းထောင်ပြခဲ့တာပါကိုပြည့်ချံအောင်ဟာမြန်မာနိုင်ငံကိုပြန်သွားရင်ဖမ်းဆီးအရေးယူခံရမှာဆိုရင်လည်းအတွက်မနေ့ဗုဒ္ဓဟူးနေ့ကတခြားအသင်းဝင်တွေမြန်မာနိုင်ငံကိုပြန်ကြတဲ့အချိန်လိုက်မသွားပဲဂျပန်နိုင်ငံမှာကြံနေခဲ့ပြီးခိုလုံခွင့်လျှောက်ထားရေးအတွက်ရှေ့နေတွေနဲ့တန်ရင်ခဲ့တယ်လို့ဆိုပါတယ်ခင်ဗျ